ကချင်းပြည်နယ်တွေကစစ်ပြေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာအရေးပေါ်လိုအပ်နေပြီးတော့တောက်တုံးရေပြတ်လတ်မှုတွေနဲ့ကြုံနေရပါတယ်။မိုးဥကာလစခန်းတွေနေစရာအခက်အခဲတွေလည်းကြုံနေရတယ်လို့ဒုက္ခသည်တွေထဲမှာဝမ်းပြည့်ဝမ်းလျှောကျန်းမာရေးပြဿနာတွေပေါ်ပေါက်နေပြီးတော့အကူအညီတွေလည်းမရတဲ့လောက်နေပါလာနေပါတယ်။ကချင်လက်နက်ကင်တက်နေမြမစစ်တက်ကြလေဒီရပိုင်းနဲ့မှာရှမ်းပြည်မြောက်ပိုင်းမွန်ဂိုဘက်မှာစီရီတင်းမာမှုတွေရှိနေပါတယ်ဒီသတင်းအပြည့်စုံကတော့မဆုမွန်ကဆက်တင်ပြမှာပါရှင
်ဟုတ်ပါတယ်ကချင်လွတ်မြောက်ရေးအဖွဲ့ KIO ထိန်းချုပ်ရာနယ်မြေတွေမဟုတ်ပဲအစိုးရထိန်းချုပ်ရာနယ်မြေတွေမှာရှိနေတဲ့စစ်ပြေးဒုက္ခသည်တွေအတွက်ပါအခုချိန်မှာလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေအရေးတကြီးလိုအပ်နေပါတယ်လို့ကချင်အရေးလှူရှားသူတွေကပြောပါတယ်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာပြတ်လတ်မှုတွေနဲ့ကြုံနေရပြီးတော့မိုးဥလေဥကာလမှာနေစရာအခက်အခဲတွေနဲ့ပါကြုံနေရတယ်လို့ဒေသတွင်းမှာကချင်အရေးလိုက်လံကူညီဆောင်ရွက်ပေးနေတဲ့ကချင်ပြည်နယ် NDF ပါတီဥက္ကဋ္ဌဒေါ်ပေါကြာက VOA မြန်မာပိုင်းကိုပြောပါတယ်
သူတို့ရဲ့အဖြစ်သဘောမိုးထားတဲ့အမိုးအကုန်လုံးပုံမှန်နဲ့နေရာတိုင်းမှာအဲ့ပြဿနာတွေကဘယ်လိုဆက်ဖြစ်နေလဲ။ဒီရဒီမှာကျတော့အခုကြောင်းကာလမှာတမရေးရလဲဘယ်လိုမှအာဟာရမရှိဆုံးတဲ့အခါကျတော့အာဟာရချို့တဲ့အတွက်နောက်ဆက်တဲ့ပြဿနာတွေကတမရေးချို့တဲ့လာရယ်သူတို့မှာအားရှိတဲ့အစားအစာတွေကအင်းမစားရဘူးလေ။ခင်းလေးတော့ပဲစားရတယ်။ထားလောက်ကလည်းအပြင်မှာသွားစားလို့ပြောရလဲသူတို့မှာသိမလဲဘူးလားဘူးအဲ့လိုဖြစ်တဲ့အခါကျတော့အဓိကတော့တမရေးနဲ့အရန်လိုအပ်တယ်နေရာတိုင်းမှာအခုယောဂါကြီးဖြစ်တာများတယ်ပေါ့နော်
ကချင်လက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဖြစ်တဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်နားမှာရှိတဲ့ဇိုင်းအောင်ဒုက္ခသည်စခန်းအပါအဝင်ဒုက္ခသည်စခန်း40ကျော်နဲ့အစိုးရထိန်းချုပ်ရာနယ်မြေတွေဖြစ်တဲ့မြကြီးနားမြို့နာကဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေပြီးတော့ဆေးဝါးပြတ်လတ်မှုတွေနဲ့ကြုံနေရတယ်လို့ကချင်သတင်းစင်အယ်ဒီတာချုပ်ကိုနော်ဒင်းကပြောပါတယ
်ဒီ KO ဒုက္ခသည်စခန်းနော်ဒီဝိုင်းမော်မြို့နယ်ဘက်မှာရှိတဲ့တရုတ်နယ်စပ်အနီးနော်ဒီကမ်ပိုင်တီလမ်းပေါ့ဇိုင်းအောင်ဒုက္ခသည်စခန်းမှာဆိုလို့ရှိရင်ねဒီ one show one get now say chong su no အဲ့ဒါဒီကအခုအမုန်းတွေးစတာပြီးမုန်းနေရတယ်ဆိုတော့လေအကြီးကြီးဖြစ်နေတာတွေ့ရတယ်တွေ့တော့လည်းပဲဒီဆေးဝါးတွေကကုန်နေတယ်နော်ပြင်ထပ်ပြမှာလည်းဆေးဝါးကုန်နေတဲ့ဖွဲ့တယ်မရှိသေးဘူးဆိုတော့အချိန်တွေကအတော်လေးနော်ဆူးနေတာတွေ့ရတယ်အဲ့ဒီဇိုင်းအောင်ဒုက္ခလေးတွေဆန်းလည်းမဟုတ်ပါဘူးနော်ဒီ KO တင်းချုပ်တဲ့တဲ့မှာရှိတဲ့ဒီဒုက္ခလေးဆန်းတာစွတ်စွတ်ပေါင်းကနော်ဒုက္ခလေးဆန်းတွေကကျွန်တော်၄၀ကျော်လောက်ရှိတယ်အဲ့ဒီဆန်းတွေအားလုံးကအဲ့လိုမျိုးအသာတောက်ဆေးဝါးပြဿနာတွေနော်တကယ်ပဲအရေးပေါ်ကလိုအပ်နေတယ်ဆိုတဲ့ဟာကိုကျွန်တော်သိရပါတယ်
အခုအချိန်ဟာမိုးဥလေဥကာလဖြစ်တဲ့အတွက်ရာသီဥတုကလည်းဆိုးဝါးနေတဲ့အချိန်စခန်းထဲကဒုက္ခသည်တွေအထူးသဖြင့်ဝမ်းပြက်ဝမ်းလျှော့နဲ့ဖျားနာနေတဲ့ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေအတွက်ဆေးဝါးအတောင်းဆောင်ပစ္စည်းနဲ့ရိတ်ခါတွေဟာအထူးလိုအပ်နေပါတယ်လို့လည်းကိုနော်ရင်းကပြောပါတယ်စခန်းနေရှိရသွားတဲ့လမ်းကြောင်းတွေမှာစိတ်ဆိုးဟန်တာမှုတွေရှိနေတာကြောင့်ဒုက္ခသည်တွေစီကိုလိုအပ်တဲ့လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေကိုကုလသမဂ္ဂအပါအဝင် NGO အဖွဲ့အစည်းတွေနဲ့ပြည်တွင်းလူရှင်တွေစီကလည်းပို့ဆောင်ပေးဖို့ခက်ခဲတွေနဲ့ကြုံနေရတယ်လို့သိရပါတယ်ဒီလိုမျိုးစစ်ပြေးဒုက္ခသည်တွေအတွက်အကူအညီပေးတာတွေနည်းပါလာလို့အခုလိုမျိုးရိတ်ခါပြက်လက်မှုတွေနဲ့ကြုံလာရတာဖြစ်တယ်လို့လည်းဒေါ်ပေါကြာကပြောပါတယ
်ကိုယ်လေးလူကတော့စိတ်ငြင်းငြားဆော့ဆော့တော့မဟုတ်ဘူးတနေ့တပိုင်ကြီးအဲ့လိုမျိုးဒီလိုရက်ရွာကတနေ့တလောက်အဲ့လိုမျိုးကောက်ပြီးတော့ပြေးကြတယ်အဲ့လောက်ပဲကူနေတာပါဒုက္ခတွေကတသိန်းကျော်တယ်လေအဲ့တော့တနေ့မှကြီးနိုင်လဲမကြီးနိုင်တဲ့နေရာပုံများရဲ့ဒီလေဒီထဲမှာဟိုရေတပုံးလောင်းလိုက်တယ်လို့ပါပဲဘာမှတိတ်ဖြောက်မှုတော့မရှိဘူးအဲဒီလိုက်စားဘက်မှာဒီ UN ဘာလို့ဝင်လာတာလဲအခောက်နှာခေါင်းလောက်ပဲအနောက်ပဲဒါတော့မှဒီလိုက်စားအခုချိန်မှာမလို့အနောက်ဝင်လာတာတခြားနေရာဒီမှာတော့မရောက်နိုင်ဘူးအဲပြီးတော့လဲဒီစစ်ချင်းကြီးပေါ့နော်အဲတို့ဒီလာလာတော့မှလမ်းမနည်းနည်းဆိုနေတာစီခိုင်းရတာကြီးအကြောင်းဒီဒုက္ခတွေစခန်းလေးကိုရောက်လာဖို့အတွက်ခက်ခဲပါလေ
ဒုက္ခသည်ဥယေဟာတသိန်းခွဲကျော်သွားပြီဖြစ်ပါတယ်။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဘက်မှာလည်းကချင်တက်နယ်မြန်မာတက်ကြားပြန်ပြီးတော့စစ်ရေးတင်မာမှုတွေရှိနေပါတယ်။အခုလိုဖြစ်နေစေကချင်စစ်ရေးပဋိပက္ခအဆုံးသတ်ရေးနှစ်ဖက်ငြိမ်းချမ်းရေးဆွေးနွေးနိုင်မှုအတွက်နှစ်ဖက်စလုံးကအမှန်တကယ်ယုံကြည်မှုတည်ဆောက်ပြီးတော့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်ကြဖို့လည်းကချင်အရေးလှူရှားသူတွေနဲ့ဒေသခံကချင်ပြည်သူတွေကလိုလားနေကြတာဖြစ်ပါတယ်ရှင်။